အကြမ်းဖက်မှုတပ်ဖြည့်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ရေးဦးတည်ပြီးတော့တရုတ်နဲ့ကမ်ဘောဒီးယားနိုင်ငံတို့ပူးတွဲပြုလုပ်တဲ့စီရေးလေ့ကျင့်မှုကိုစနေနေ့ကစတင်လိုက်ပါတယ်။ဒါဟာဆိုရင်အမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားနိုင်ငံကြားဆက်ဆံရေးတင်းမာနေချိန်မှာတရုတ်နဲ့ကမ်ဘောဒီးယားရဲ့ဆက်ဆံရေးကအားကောင်းနေတယ်ဆိုတာကိုမိမောင်းထိုးပြသလိုက်တာလည်းဖြစ်ပါတယ်။ကမ်ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနမ်ပင်ရဲ့အနောက်ဘက်မှာပြုလုပ်တဲ့ရွှေနဂါ2018စီရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုတရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့တောင်ပိုင်းစစ်ဒေသတပ်မှုဗိုလ်ချုပ်ဇန်ယန်နဲ့ကမ်ဘောဒီးယားစစ်ဦးစီးချုပ်ပေါ်ဆာရိုအနိုကဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်တရုတ်ကမ်ဘောဒီးယားတန်တမာရေးဆက်သွယ်မှု260ပြည့်အခါသမယနဲ့နိုင်ငံကြားအစဉ်လာရဆက်ဆံရေးနဲ့နိုင်ငံရေးရယုံကြည်မှုပုံမအားကောင်းလာစေဖို့ရည်ရွယ်ပြီးတော့ပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုမှာကမ်ဘောဒီးယားတပ်ဖွဲ့ဝင်280နဲ့တရုတ်တပ်ဖွဲ့ဝင်216ယောက်ပါဝင်ကြောင်းပေါ်ဆိုရမ်မှာပြောပါတယ်တရုတ်ဟာကမ်ဘောဒီးယားမှာအကြီးဆုံးယင်းနှိမ့်နှံမှုပြုလုပ်ထားတဲ့နိုင်ငံသားတိုင်းပြည်ဖြစ်ပြီးတော့ကမ်ဘောဒီးယားနိုင်ငံအတွင်းအခြေခံအဆောက်အအုံစီမံကိန်းတွေမှာဒေါ်လာဘီလီယံများစွာယင်းနှိမ့်နှံထားပါတယ်တရုတ်နိုင်ငံကြောင့်ကမ်ဘောဒီးယားဟာအကျိုးမြတ်များစွာရရှိနေပါတယ်တရုတ်ဟာနိုင်ငံသားယင်းနှိမ့်နှံသူစီးရင်မှာထိတ်ဆုံးကရှိနေတယ်လို့ကမ်ဘောဒီးယားနိုင်ငံကိုလာရောက်လေပတ်သူအများဆုံးတိုင်းပြည်လေဖြစ်ပါတယ်လို့ပိုးဆာရိုအန်ကပြောဆိုပါတယ်